တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးမှာအငင်းပွားစရာရှိနေတဲ့မြစ်စုံဆယ်စီမံကိန်းစာချုပ်အချက်လက်တွေကိုအများပြည်သူသိအောင်လက်တလောချပြဖို့အခက်အခဲရှိနေလို့နိုင်ငံသားဝင်ကြီးဒေါ်ဆန်းစုကြည်ကမနေ့ကနေပြည်တော်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာအငင်းပွားစရာတရုတ်ရဲ့စီမံကိန်းတွေယင်းနှစ်မြောက်န အချက်လက်တွေကိုအများပြည်သူသိအောင်ဘယ်အချိန်ထုတ်ဖော်ပြောဆိုဖို့ရှိပါသလဲလို့သတင်းတော်တဦးကဒေါက်တာဆန်းစုကြည်ကိုမေးမြန်းရမှာသူကအခုလိုပြောသွားတာပါ
ဆရာတို့ကကျမတမမဖတ်သေးဘူးအဲ့တော့ပြည်သူလူထုကိုချက်ပြတ်ဖို့ဆိုတာခက်ပါလိမ့်မယ်
ကချင်လူထုအပါအဝင်မြမပြည်သူအများစုကကန့်ကွက်ထားတဲ့ကချင်ပြည်နယ်အေယာဝတီမြစ်ကြောင်စတင်တဲ့နေရာမှာရှိနေတဲ့တရုတ်ရဲ့မြစ်ဆုံစီမံကိန်းကြောင့်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတာပါ။ဒါကြောင့်သတင်းစာရှင်းလင်းပွဲမှာဒေါက်ဆန်းစုကြည်ရဲ့ဖြေကြားချက်ကိုကြည့်ရင်ဒီစီမံကိန်းနဲ့ပတ်သက်လို့သူ့ဘက်ကတတိကြီးကြီးနဲ့ကင်တွယ်ဖြေရှင်းလိုတာတွေ့ရတယ်လို့ဝါရှင်တန်အခြေစိုက် STEM Sun Center သုတေသနဌာနကတရုတ်သုတေသီယွမ်ဆန်ကတုံ့ပြန်ပါတယ်
So when she says she wants to review the contract and to know the details and to analyze the pros and cons of this project, it was a legitimate argument. So it's reasonable for her to say.
သူကစာချုပ်ရဲ့အသေးစိတ်ချက်လက်တွေကိုသိနိုင်ဖို့စာချုပ်ကိုပြန်လည်လာဖို့လူတွေဒါမှစီမံကိန်းရဲ့အဆိုးအကောင်းကိုခွဲခြားစိတ်ဖြာသိရှိနိုင်မှာဖြစ်တယ်ဆိုပြီးပြောခဲ့တာကတော့လက်ခံနိုင်စရာအကြောင်းပြချက်ပါပဲ။ဒါပေမဲ့မြမလူဖွဲ့စီမှာကျမတို့တည်ထားတဲ့အတိုင်းမြစ်ဆုံကိစ္စကတိတ်ကိုသတိထားရမယ့်အချက်ပါဒီစီမံကိန်းကိုပြန်ဆမယ်လို့ပြောဆိုမှုမှန်သမျှဟာနိုင်ငံရေးရာတိတ်ကိုဒုက္ခရောက်စေနိုင်တာဖြစ်ပြီးမြန်မာလူအဖွဲ့အစည်းကလည်းလက်ခံကြမှာမဟုတ်ပါဘူး NLD အစိုးရလက်ထက်မှာမြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့မဟာမိတ်ဖြစ်တယ်ဆိုတာကိုပြတ်သားလို့တယ်လို့ယူဆရပါတယ်ဒါပေမဲ့လို့လည်းမြစ်ဆုံကိစ္စနဲ့ပတ်သက်လို့ကတော့အခုလို့သူပြောလိုက်တာကတော့ဒီအကြောင်းနဲ့ပတ်သက်လို့သူလောလောဆယ်ဆိုင်းထားလို့ပြီးဘာမှမပြောလို့ဒီဘူးလို့ပြောခဲ့ပုံရပါလေ
2008ခုနှစ်လောက်မှာစတင်ခဲ့တဲ့ဒီဆယ်စီမံကိန်းကြောင့်ဒေသခံကချင်လူထုအတွက်လည်းဆုံးရှုံးနစ်နာမှုတွေအများကြီးရှိခဲ့တယ်လို့ဝါရှင်တန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်ဆက်စပ်မိရတယ်တကယ်ဆိုဘာမှပြောပါလို့ပဲကျွန်တော်တို့ပဲရောက်မှာပါအဓိကတော့ကျွန်တော်တို့ရုပ်ပြီးတော့ပို့မယ်ကိစ္စပါမှတော့သိနေတယ်လို့ပေါ့။တနည်းအားမှာသူကကျိုးကျေထာနေတိုင်းရင်းသားတွေကဘာမှရတာရောမဟုတ်။အခုဆိုအင်ချီပေါ့အများကြီးပဲတောင်ထဲရွာတွေပဲရောက်သွားတာ။အကုန်လုံးရွှေပြောင်းနေရတာပေါ့နော်။အဲ့ဆိုထာနေတိုင်းရင်းသားတွေလည်းဘလို့အကျိုးရှိနိုင်တယ်။အဲ့တော့ပြောထောက်ပြချင်တာပါ
။အခုလိုမြစ်ဆုံဆယ်စီမံကိန်းကိုပြန်ပြီးစတင်ဖို့အများပြည်သူလက်မခံတဲ့အနေအထားမှာတရုတ်မြန်မာနှစ်နိုင်ငံရဲ့အနာဂတ်ဆက်ဆံရေးအတွက်ဒီစီမံကိန်းကြီးကိုဆက်လုပ်ဖို့ဘလောက်ထိအရေးပါမလဲဆိုတော့သတင်းတော်တဦးရဲ့မိကွန်းကတော့တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကစကားပြန်ကနေတဆင့်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့စစ်ပါရဲဒီကိုတိုးဆက်စေဖို့လေစေတနာရှိရှိလေးပေါ်ဆောင်နေတာလည်းရှိပါတယ်။ဒါကတရုတ်အစိုးရတရုတ်ပြည်သူလူထုကရင်ထဲမှာရဲ့သဘောထားလည်းဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုမြန်မာနိုင်ငံကဆောင်ရွက်နေတဲ့အကြီးစားစီမံကိန်းကအများဆုံးအားဖြင့်ဒေမြန်မာနိုင်ငံပူးပေါင်းဆောင်ရွက်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်။အဲ့ဒီပူးပေါင်းဆောင်ရွက်မှုဟာဒေမြန်မာကြီးရဲ့ကိုပြတ်တနေတာလည်းဖြစ်ပါတယ်။ဒီလိုကုမ္ပဏီအနေနဲ့လည်းဒီအခုဆောင်ရွက်နေတဲ့စီမံကိန်းများကိုအတိတ်ကံပြည်သူလူထုကိုအကျိုးအမြတ်ခံစားနိုင်ရန်လည်းကြိုးပမ်းဆောင်ရွက်နေဖြစ်ပါတယ
်။ဒီဖြေကြားချက်ကိုကြည့်ရင်တရုတ်နိုင်ငံအနေနဲ့မြန်မာပြည်သူတွေဘက်ကအမြင်ကြည်လင်မှုကိုရရှိဖို့အစွမ်းကုန်စူးစမ်းနေတယ်ဆိုတာတွေ့မြင်ရတယ်လို့ယွန်ဆွန်းကပြောပါတယ
်။ It's quite clear that what China wants in Myanmar is China wants good relationship with Myanmar. And they understand that in the past China worked primarily with the military government and they also reached the deals that were unpopular in the Burmese society. So what China has been trying to do in the past
few years. ဒီကမြန်မာနိုင်ငံနဲ့ဆက်ဆံရေးကြောင်းမှုလို့ဆိုတာကတော့ရှိပါလေ။အတိတ်ကဒီကမြန်မာစစ်စုရနဲ့ဆက်ဆံခဲ့ပြီးမြန်မာလူအဖွဲ့အစည်းကမကြိုက်တဲ့သဘောတူညီမှုတွေလုပ်ခဲ့ကြတာဖြစ်ပါလေ။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကတရုတ်စုရကနေမြန်မာနိုင်ငံသားတွေကိုပြတ်တပ်ဖို့စူးစမ်းခဲ့တာကတရုတ်ဟာမြန်မာနိုင်ငံရဲ့မိတ်ဆွေဖြစ်တဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုလူနေမှုအစဉ်တန်မြင့်တင်နိုင်ရေးအတွက်ငွေကြေးထောက်ပံ့လူတွေဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသားအများစုကဘယ်လိုသဘောထားလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါလေခုတော့ NLD အစိုးရဘက်ကတုံ့ပြန်ရမယ့်အလှည့်ရောက်ပါပြီဒေါက်တာဆန်းစုကြည်အနေနဲ့အဓိကအားဖြင့်တ ဒီနေ့တမိုင်းဆာမင်နာတဲ့စတင်လူပေမဲ့နိုင်ငံဆက်ဆံရေးမှာမြေဆုံကိစ္စအဖြေရှာနိုင်ရင်ဟာအရေးကြီးတဲ့အချက်ဖြစ်ပါတယ်။တရုတ်မြန်မာဆက်ဆံရေးအကြောင်းပြောတိုင်းလူတွေကဒီအကြောင်းကိုအမြဲပဲထည့်ပြောကြတယ်။စီမံကိန်းရှိဘယ်လိုဆက်မလဲ။မြန်မာဘက်ကအပီးပိုင်ဖြတ်ပြမလား။တရုတ်ဘက်ကပဲဆက်ပြီး PR ပေးသွားမလား။နိုင်ငံခြားကတော့ဒီကိစ္စကိုအဖြေရှာရမှာနှစ်ဖက်စလုံးထိခိုက်မှုနည်းနိုင်မြန်နေပြီးအေးအေးဆေးဆေးပြီးစီးသွားဖို့လိုလားတဲ့ပုံရပါတယ်။
မနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးရဲ့နှစ်ရက်ကြာခီးစဉ်ဟာNLD အစိုးရအသစ်ကိုဂုဏ်ပြုဖို့နဲ့နှစ်နိုင်ငံယင်းနှစ်ချစ်ချင်မှုဆက်ပြီးခိုင်မြဲစေဖို့အတွက်ဖြစ်တယ်လို့ဒေါက်ဆန်စစ်ကြီးကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်ရှင်။